ကချင်ပြည်နယ်ထဲကဆစ်ရှောင်စခန်းတော်တော်များများမှာတော့ COVID-19 ကပ်ရောဂါကူးစက်မှုတွေပြန့်နှံ့လာနေပါတယ်။ကြာသပတေးနေ့ကမြကြီးနားမြို့ကပါလနာဆစ်ရှောင်စခန်းမှာ COVID-19 ပိုးတွေ့တဲ့လူနာက20လောက်ရှိခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းက COVID-19 ပိုးစပြီးတော့တွေ့ခဲ့တဲ့ဝိုင်းမော်မြို့နယ်မိုင်းနာစခန်းမှာလည်းလူနာက40လောက်မြင့်တက်လာနေပါတယ်။ရန်ကုန်ကပေးပို့လာတဲ့ကချင်ပြည်နယ်ဆစ်ရှောင်စခန်းက COVID ကူးစက်မှုအခြေအနေသတင်းကိုတော့ကိုငင်းချမ်းပြောပြပေးပါရှင်။
ကချင်ပြည်နယ်အတွင်းကဆစ်ရှောင်စခန်းတော်တော်များများမှာ COVID-19 ရောဂါကူးစက်မှုတွေမြင့်တက်လာနေပြီးတော့လူဦးရေကျက်တဲတဲ့စခန်းတွေမှာကူးစက်လာနေမှုအပေါ်စိုးရိမ်မှုတွေလည်းမြင့်တက်နေတာပါပြီးခဲ့တဲ့ဇာတာပရင်းနေ့ကမြကြီးနားမြို့ပါလနာရက်ကွက်ကဆစ်ရှောင်စခန်းမှာလူ40ကျော်ကိုဆစ်ဆေးခဲ့ရမှာ20လောက်တွေ့ရှိခဲ့တယ်လို့စခန်းတွင်းမှာနေထိုင်သူတဦးက VOA ကိုအခုလိုပြောပါတယ
်Manea tasi the law mena sendaya sama allow for to apua kan yu ye ne selalu sen paya sama mesia de loda asaga na tasi ko da ne du uma uta
yijina myo palana yakwet ka sit shaung sakhan ma lu ye 600 jor ni thai bi အများစုဟာအင်ဂျန်ရံမြို့နယ်ဘက်ကတိမ်းရှောင်လာသူတွေပါ။လောလောဆယ်မှာတော့လူနာတွေအတွက်သီးသန့်ထားရှိရမယ့်နေရာအခက်အခဲရှိနေသလိုအာဟာရဖြစ်စေမယ့်အစားအစာနဲ့ဆေးဝါးတွေလည်းလိုအပ်နေတယ်လို့ပြောပါရယ်။ဆစ်ရှောင်စခန်းကိုအဓိကအကူအညီပေးနေတဲ့ KBC ခေါ်ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာခလက်ဆမ်ဆွန်ကတော့ဆစ်ရှောင်စခန်းတော်တော်များများမှာ COVID-19 ရောဂါကူးစက်မှုတွေရှိနေပြီးသူတို့အဖွဲ့အနေနဲ့အရေးတကြီးအကူအညီဖို့ဆောင်ရွက်နေကြောင်းပြောပါရယ
် IDG ကမှာပလနာမဟုတ်ဘူးသက်ကုံရောရှေးသက်ရောအင်ဂျန်တုံရောဒီချန်မိုက်ကောင်းလို့တော့ပုံမောပဲပါဆိုင်ရောဘတ်ခံဒီအဲ့ဒီမိုင်းနာပဲတော်တော်များများဒီ positive တွေ့နေကြရတယ်ဆရာနေရာတိုင်းမှာတော့အဲ့လိုအနည်းများတော့ရှိနေကြပြီခုများလာတော့ဒီရွှေသက်တို့ဒီအင်ဂျန်တုံတို့ကျမှကျတော့များတယ်ဆရာဒါကြောင့်မို့ကျွန်တော်တို့လည်းမနေရပဲစီဝေးကြီးမှာအခုလိုအပ်တဲ့ဒီအစားအသောက်တွေကိုတော့ဒီတပတ်စာနှစ်ပတ်စာအဲ့လိုပေးဖို့ပေးထားပါလေ
။ဝိုင်းမော်မြို့နယ်မိုင်းနာဆစ်ရှောင်စခန်းမှာတော့ပြီးခဲ့တဲ့လ23ရက်နေ့ကကိုဗစ်ပေါ်ဇတစ်လူနာ၄ဦးစတင်တွေ့ရှိခဲ့ပြီးလက်ရှိအခြေအနေကိုစခန်းတာဝန်ခံဥပယံဆိုင်ကပြောပါရယ်
။ခုကျတော့30နေမှာ6ရက်ရှိတော့ဆင်းရုံကဆင်းလာတာ4ရက်လောက်ရှိအဲ့တူအဲ့ဒီရောမှာပဲစေကူသက်ခိုင်နေတယ်အခက်ခဲတော့ညကြီးပါပဲနံပါတ်7ကတော့ဒီဆောင်နေရပေါ့အစားအသောက်ပိုင်းဆိုင်ရာရောပြီးတော့နောက်ကဒီတက်ပြီးရူဒီရောအစားအဟာရအဲ့လိုမျိုးတော့အတဘာဖြစ်လို့လဲဆိုတော့ဒီပိုတိလူနာတွေပိုစတိလူနာကြီးလာတဲ့အခါကျတော့ဒီအသက်ကြီးပိုင်းညားလာကျွန်တော်ရဲ့စဉ်းစားချက်တော့ဒီအဟာရချို့ရင်းလို့နေပါလေအဲ့လိုမျိုးသိပြီလို့နော
်မိုင်းနာစခန်းမှာလူရေ3000ကျော်လောက်နေထိုင်တာလည်းဖြစ်ပါတယ်တခြားလူရေ3000ကျော်လောက်နေထိုင်တဲ့ဗမော်မြို့နယ်ရောဘတ်စခန်းမှာကတော့ပြီးခဲ့တဲ့4ရက်နေ့ကကိုဗစ်ရောဂါကူးစက်သူ2ယောက်စတင်တွေ့ရှိခဲ့ပြီးလက်ရှိအခြေအနေကိုတော့စခန်းမှာနေထိုင်သူတဦးကအခုလိုပြောပါရယ်
။ခုကကျွန်တော်အဲ့ဒီ4ယောက်အပြင်ကိုတုံခဲ့ရဘက်ကပဲဒီကမဲ့ကြီးဟာဒီကမဲ့ကြီးဟာဆိုတာကကျွန်တော်ကြက်မြေအတင်းထဲမှာရှိရလို့ပြောလို့ရတယ်။ပပလည်းမှာတိကျအောင်ထားမှုရှိခဲ့ကြတာပေါ့။အဲ့ဒီရာကလေးတွေအကုန်လုံးအရောက်ပြီးပြီဆိုကူးစက်ခံရတယ်တော့ကျဲမတင်းထဲမှာကလည်းအိမ်တိုင်းကြည့်ပြီးတော့ကြားနေကြရတယ်။ဒါပေမဲ့ဒီမှလည်းမဖြစ်တော့ဘူးကျန်။ဟိုကနေကိုကိုပြီးလောက်ခံရဲဒီမဲ့ဟိုကနေကိုတုတ်ကူးလောက်ခံရဲနဲ့ကိုကနေကိုဒီမှရှာမှာပဲဒီကြတာဟုတ
်။လက်ရှိကချင်ပြည်နယ်ဆစ်ရှောင်စခန်းတွေမှာ COVID-19 ရောဂါကူးစက်မှုအခြေအနေနဲ့ပတ်သက်ပြီးကချင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီ COVID-19 ရောဂါတိုက်ဖျက်ရေးအဖွဲ့ကျန်းမာရေးဌာနတို့ကိုဆက်သွယ်ခဲ့ပေမဲ့လည်းပြန်လည်ဖြေကြားတာမရှိပါဘူး။ကချင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကတော့ကိုဗစ်ရောဂါကာလအတွင်းနေထိုင်စားသောက်ရေးအဆင်ပြေစေဖို့မြကြီးနားဝိုင်းမော်မြို့နယ်ကဆစ်ရှောင်စခန်း43ခုအပါအဝင်ပရာဟိတဘာသာရေးကျောင်းတွေမိဘမဲ့ကျောင်းတွေကိုအခြေခံစားသောက်ကုန်တွေနဲ့စေဝါးတွေလှူဒန်းခဲ့ကြောင်းပြီးခဲ့တဲ့လကသတင်းထုတ်ပြန်ထားပါရယ်ဒီရက်ပိုင်းနေ့အတွင်းမှာတော့ကချင်လက်နက်ကိုင်အဖွဲ့ KIO ဌာနချုပ်လိုင်ဇာမှာလည်းကိုဗစ် -19 ရောဂါကူးစက်မှုတွေရှိနေကြောင်းနဲ့ KIO ရဲ့ကိုဗစ်ရောဂါတားဆီးနှိမ်နင်းရေးကော်မတီကဘုံမူကြီးဟိန်းဝံကအခုလိုပြောပါရယ
်။လိုက်ချာမှာတော့စစ်တဲ့ခါမှာ positive တွေတချို့ထွက်တယ်ခင်ဗျ။ border ဆောင်ကလေးတွေတက်ခွဲအဖြစ်မှာတွေ့ရတယ်။အစုစပေါင်းစင်အယောက်30ကျော်လားရှိပြီခင်ဗျ။ကိုတော့ဒီလလကို check ခေါ်တယ်ဒီနေ့အဖြစ်။ဟုတ်ကဲ့
။ဒီလ3ရက်နေ့မှာတော့ကို COVID-19 ကူးစက်လူနာအမျိုးသမီးတဦးသေဆုံးခဲ့ပါရယ် KIO ရဲ့ပညာရေးအခြေခံဒေတာဖြစ်တဲ့မိုင်းဂျာယန်ဘက်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိသူ1000ကျော်ရှိခဲ့ပြီးအဲ့ဒီထဲက400ကျော်ကတော့ negative အဖြစ်ရရှိထားကြောင်းနဲ့ဒီကနေ့မှာတော့လူ1500ကျော်ရဲ့နမူနာတွေကိုတရုတ်နိုင်ငံဘက်ပို့ပြီးဓာတ်ခွဲဆေးစစ်နေကြောင်းပြောပါရယ်လောလောဆယ်မှာတော့မိုင်းဂျာယန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်လူနာတွေကိုကုသဖို့ ICU လို့အရေးပေါ်ကုသခန်းတည်ဆောက်ဖို့ဆေးလိုအပ်ချက်တွေလူနာတွေကိုစောင့်ရှောက်ရမှာသုံးဖို့ PPE ဝတ်စုံတွေနဲ့ဆေးဝါးတွေလည်းလိုအပ်နေသလိုလော့ဒေါင်းချပြီးအသွားအလာကန့်သတ်ထားတာတလကျော်လာတာကြောင့်ဒေသခံပြည်သူတွေအတွက်စားနပ်ရိက္ခာလိုအပ်ချက်တွေရှိလာနေပါတယ်ခင်ဗျာ